အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ GNU တပ်ဖွဲ့တွေကြားအပြစ်ခတ်ရဆဲဖို့သဘောတူတာက၈နှစ်လောက်ရှိလာပါပြီ။ဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြဆဲဖြစ်တဲ့ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ရုံးခဲတဲ့နေ့နောက်ပိုင်းကစပြီးဒီနေ့အပြည်လားအစောပိုင်းထိလေလာအတွင်တပ်မတော်နဲ့ GNU တပ်ဖွဲ့အကြားထိတိတပ်ဖွဲ့အချိန်ပေါင်း40ပြည့်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်။ဘာပုံခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။နေမိုင်းပေါက်ကွဲမှုအချိန်20ကျော်ပြည့်ပွားတာမူတပ်မတော်ဘက်ကတိုက်ရင်မှုတဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဘာပုံခရိုင်တစ်ခုထိမှသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါလေ။လမ်းပေါက်လုပ်မှုကို KNU ဘက်ကကောက်ွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမှုမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတန်းညစ်ထားပါလေ။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတိအရမတောင်းခံတာမျိုးလဲမလုပ်ဖို့ပြိတ်ပင်ထားပါလေ။ဒါပေမဲ့တပ်မတော်ခရရ439ကတပ်သား2ယောက်ကအကြီးအမျိုးသမီးတဦးကိုတနက်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတက်လာနှစ်ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံကရင်တွေကြုံခဲ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ်
။အစိုးရတက်တဲ့ KNU အပြစ်ခံရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာနှုတ်ဦးနှစ်ဖက်အပြည့်ရဲ့သဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရစဲရေးဆိုင်ရာဥတွဲဆောင်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်အောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာဒေသစစ်သက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီးပင်းစည်းကမ်းချိုးဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုက်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ်။ JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှငွေထည့်ဝင်ကြပါတယ်
။2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာပေါ်ပြပါတယ်။ဘာပွန်တဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်။အ ਨੇ ဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဘာပွန်တဲ့ကြောက်ကြီးမှာရစဉ်လိုလိုပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်းတဲ့နေမီချက်တွင်မှုရွေရာလို့တရင်ဘက်ကမြင်ပါတယ်။ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာဒီဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂယုမဆိုင်ပဲတစ်ဖက်ကလုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့ပြင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးဦးတဲဆောင်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်စေဦး NCA လက်မှတ်ထိုးထားတဲ့တိုင်းသာလက်နက်ကိုင်ကိုယ်စားလှယ်စေဦးနဲ့အယသာကိုယ်စားလှယ်6ဦးပါဝင်ပါတယ်မင်းမိတမရမှာထင်းချုံနေပြီးအပြည့်ရနေပြီးစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။မင်းမိတခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်သတ်မှတ်တာမျိုးလည်းရှိပါတယ်။တမရဟာတုတ္တသခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထင်းချုံတဲ့နေရာအဖြစ်သတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မသတ်မှတ်ချင်ဘူးလို့ MPIS အစိုးရခံစားကဆိုပါတယ်။
NCA အပြည့်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်ထောင်စုကောင်စီရဲ့ RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနှက်ဖြစ်နေပါတယ် GMC မှာပဋိပက္ခဖြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ချင်းချုပ်ဖို့ပြင်ဆင်ကြိုးစားရဒေသနဲ့တပ်စခန်းချရာဒေသတွေကိုကိုယ်ဝယ်ပြပြရှင်းလင်းပေါ်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်။တစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အစီပေးရမယ်လို့ NCA အပြည့်အစွာချုပ်ကဆိုပါတယ်။လက်တွေ့မှာတော့တိုင်းရင်းမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုးတင်အကြောင်းကြားကြတယ်လို့ MBIS အစီအစဉ်ကမှာပေါ်ပြပါတယ်2015မှာ NTA အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတက်မတော်တဲ့ KNU တပ်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုဆွတ်ခွာရတဲ့ဒေသခံတွေတစ်ကောင်းကောင်းရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ